နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကဖန်ဝရံထုံမဲ့ဆိုရင်အဖမ်းခံမှုအသင့်ရှိကြောင်းဟောင်ကောင်မှာရောက်ရှိနေတဲ့ဖိလစ်ပိုင်သမ္မတဟောင်းရိုဒရီဂိုဒူတာတေကပြောလိုက်ပါတယ်။သမ္မတတာဝန်ယူစင်မူရစ်ဆေးဝါးနှိမ်နင်းတဲ့စစ်စင်ရေးအတွက်လူထောင်နဲ့ချီပြီးတော့တပ်ဖြတ်ခံခဲ့ရတဲ့အပေါ် ICC ကဖန်ဝရံထုတ်ဖို့ကြိုးပမ်းနေတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုပြောလိုက်တာပါ။ရာဇဝတ်မှုတွေကိုတိုက်ဖြတ်မှုအတွက်ထင်ရှားတဲ့မျိုးတော်ဝင်အဖြစ်ကနေမူရစ်ဆေးဝါးနှိမ်နင်းရေးမဲဆွယ်စည်းရုံးမှုတွေနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့2016ခုနှစ်မှာသမ္မတဖြစ်လာတဲ့ဒူရာဒေလက်ထက်မှာမူရစ်ဆေးဝါးမှုနဲ့လူပေါင်းထောင်ချီတပ်ဖြတ်ခံခဲ့ရပါတယ်။လက်ရှိသမ္မတဖာဒီနန်မာကော့စ်ဂျူနီယာရဲ့ယုံကတော့နိုင်ငံတကာရဲတပ်ဖွဲ့ Interpol ကတရားဝင်ဆက်သွယ်လာတာမျိုးမရှိသေးပေမဲ့ဒူရာဒေကိုဖမ်းဆီးလွှဲပြောင်းပေးနိုင်ခြေရှိတယ်လို့ပြောပါတယ်။နိုင်ငံတကာရဲတပ်ဖွဲ့ Interpol ကဖန်ဝရံနဲ့တောင်းခံလာခဲ့ရင်ဥပဒေနဲ့အညီလိုက်နာဖို့အဆင်သင့်ရှိတယ်လို့လည်းသမ္မတယုံပြောရေးဆိုခွင့်ရှိသူကပြောပါတယ်။ ICC အဖွဲ့ဝင်မဟုတ်တဲ့တရုတ်နိုင်ငံရဲ့လက်အောက်ခံဟောင်ကောင်ကျွန်းမှာသမ္မတဟောင်းဒူတာဒေဘလောက်ကြာကြာဆက်နေနိုင်မဲဆိုတာကတော့လက်တလောရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒူတာဒေဟာဖိလစ်ပိုင်အလုတ္တမားထောင်ပေါင်းများစွာတက်ရောက်တဲ့စီးယုံလှုံရှားမှုပွဲမှာမိကွန်းပြောဖို့အတွက်ဟောင်ကောင်ကိုရောက်နေတာဖြစ်ပြီးတော့လာမယ့်ဖိလစ်ပိုင်ဂျားပြက်ရွေးကောက်ပွဲမှာအထက်လွတ်တော်လောင်းနေရအတွက်ထောက်ခံမှုတိုးလာဖို့လည်းမျှော်လင့်နေတာပါ။သမ္မတဟောင်းဒူတာဒေကတော့တိုင်းပြည်နဲ့လူမျိုးအတွက်လှုပ်ခဲတာသာဖြစ်ပြီးတော့ ICC ကဖန်ရန်ထုတ်ခဲ့ရင်အဖမ်းခံမှုအသင့်ရှိတယ်လို့လည်းစီယုံရေးမိန့်ခွန်းမှာပြောခဲ့ပါတယ်ရှင်။